This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
Radio NUG သတင်းရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပီစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစီလို့ Radio NUG ဝန်တော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ15ရက်နေ့ညပိုင်း Radio NUG အစီအစဉ်တွေကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ Radio NUG စီးရီးသတင်းကောက်နှုတ်ချက်တွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ15ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်ကားအစီး20နဲ့ဆင်းလာတဲ့စစ်တပ်စစ်ကြောင်းကိုရခိုင်တပ်တော် AA ဂျားဖြတ်တိုက်ခိုက်ပြီးလက်နက်ခဲယမ်းတွေသိမ်းယူတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်အမ်းမြို့ကိုစစ်ကြောင်းပြန်ထိုးဖို့စစ်ကောင်စီဘက်ကကားအစီး20နဲ့ဆင်းလာတာကိုရခိုင်တပ်တော် AA ကဂျားဖြတ်တိုက်ခိုက်ပြီးလက်နက်ခဲယမ်းတွေသိမ်းယူသွားတယ်လို့ဒေတာတွင်သတင်းတွေကဆိုပါတယ်စစ်ကောင်စီဟာအမ်းမြို့ကိုလက်မလွတ်ရရေးအတွက်အမ်းတောင်ကြားလမ်းတနေရာမှာအင်အားစုနေတာတပတ်ကျော်ကြာမြင့်ပြီလို့ဒေတာသတင်းရင်းမြစ်တွေကလည်းပြောပါတယ်ဒီနေ့ဒီဇင်ဘာ14ရက်မနက်ပိုင်းမှာတော့ကားအစီး20နဲ့စစ်ကြောင်းထိုးခဲ့ရမှာအမ်းမြို့ကိုမရောက်ခင်ရှစ်မိုင်အလိုကပတ်ကွေ့ဆိုတဲ့နေရာမှာရခိုင်တပ်တော် AA ရဲ့ခြေမုံတိုက်ခိုက်တာကိုခံခဲ့ရတယ်လို့ရှေ့တန်းစစ်ရေးသတင်းရင်းမြစ်ရဲ့ပြောဆိုချက်ကိုကိုးကားပြီးဒေတာတွင်သတင်းဌာနတစ်ခုဖြစ်တဲ့လေးဝတီ FM ကဖော်ပြပါတယ်ရခိုင်တပ်တော်ကလမ်းမပေါ်ကစစ်ကားတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဝိုင်းဝန်းတိုက်ခိုက်ခဲ့တာကြောင့်ကားတွေမီးလောင်ပျက်စီးခဲ့တာရှိပြီးမပျက်စီးသေးတဲ့ကားတွေနဲ့စစ်လက်နက်ကြီးတွေအမြောက်တွေကိုတင်ထားလိုက်တယ်လို့ရှေ့တန်းစစ်ရေးသတင်းရင်းမြစ်ကအသိပေးထားပါတယ်မနေ့ဒီဇင်ဘာ14ရက်နေ့ကတမနန်လုံးအမ်းမျိုးနဲ့ရှစ်မိုင်အကွာကပတ်ကွေ့ဆိုတဲ့စစ်စေးရဲကအနီးမှာတိုက်ပွဲအကြီးအကျယ်ဖြစ်ခဲ့ပြီးနောက်စစ်ကောင်စီကလေကြောင်းကနေဆက်လက်တိုက်ခိုက်ခဲ့တယ်လို့လည်းသတင်းရင်းမြစ်ကပြောပါတယ်ပက်ကွေဆိုတဲ့နေရာဟာအမ်းမြို့ပဲပဒုံဂိတ်နဲ့ရှစ်မိုင်ကွာဝင်ပြီးအင်ဂျီ40ကျော်ရှိတဲ့နေရာမှာစစ်စေးရေးဂိတ်ပြုလုပ်ခဲ့တဲ့နေရာလို့သိရပါဗျ။စစ်ကောင်စီဟာအမ်ပဒန်လမ်းမိုင်းပေါ်ကတောင်စောက်ဂိတ်မှာအင်အားစုဆောင်ပြီးအလုံးအင်းနဲ့ဝင်ရောက်ဖို့ကြိုးစားနေပေမဲ့အမ်းမြို့မှာရှိတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နဘခါကတိုင်းစစ်ဦးစီးချုပ်ထွက်ပြေးသွားတဲ့အတွက်ကိုယ်ကဲမဲ့သူမရှိဘဲတပ်သားတွေပိတ်မိနေတယ်လို့လည်းသိရပါဗျခင်ဗျာ။ဒုတိယစစ်ရေးသတင်းအနေဖြင့်လက်ပန်းတိုက်ပွဲမှာစစ်သား၄ဦးသေဆုံးသွားပြီးစစ်တပ်စစ်ကြောင်းပြန်ဆုတ်သွားတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ချမ်းလက်ပန်းမြို့နယ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်က၄ဦးသေဆုံးသွားခဲ့ပြီးတပ်ပြန်ဆုတ်သွားတယ်လို့တာယာဝတီခရိုင်တပ်ရင်း3800နှစ်လက်အောက်ခံတပ်ခွဲနှစ်ကထုတ်ပြန်ပါတယ်။မင်းလာမြို့နယ်ဘက်ကနေလက်ပန်းမြို့နယ်အပိုင်းပဲခူးရုံးမှပေါ်တက်လာတဲ့အင်အား80ကျော်ပါစစ်တပ်စစ်ကြောင်းနဲ့တော်လိုင်းပူပေါင်းတပ်ဖွဲ့တို့ဒီဇင်ဘာ9ရက်နေ့မနက်ကထန်းတော်ရွာအနီးမှာ5မိနစ်ကြာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ပွဲမှာစစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်တာကြောင့်ပူပေါင်းတပ်ဖွဲ့ကရဲဘော်တွေနောက်ဆုတ်ပေးလိုက်ရတာကိုထွက်ပြေးသွားတဲ့အထင်နဲ့အတင်းလိုက်လာတဲ့စစ်သားတွေကိုတော်လိုင်းရဲဘော်တွေကလက်နက်ငယ်တွေနဲ့စောင့်ကြိုတိုက်ခိုက်ခဲ့ရာမိနစ်20ခန့်အတွင်းစစ်သား4ဦးသေဆုံးကအများအပြားဒဏ်ရာရသွားတာကြောင့်အလောင်းကောက်ပြီးတပ်ပြန်ဆုတ်သွားတယ်လို့သိရပါတယ်။ဒီတိုက်ပွဲကိုတာယာဝတီခရိုင်တပ်ရင်း3800နှစ်လက်အောက်ခံတပ်ခွဲ2တပ်ခွဲ3တပ်ခွဲ6ရွှေတန်းမြေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ပဲခူးရုံးမှအတွင်းမှာစစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေထပ်ဖြစ်လာနိုင်တဲ့အတွက်ဒေသနေပြည်သူများအနေနဲ့စစ်ကောင်စီတပ်တွေအနီးသွာလာနေထိုင်တာမျိုးလုံးဝမပြုလုပ်ကြဖို့ဒေသတော်လှန်ရေးတပ်ဖွဲ့တွေကအသိပေးထားပါတယ်ခင်ဗျာ။ဆလဘီတနင်္သာရီမြို့နယ်မှာအကြမ်းဖက်စစ်သား2ဦးကကုန်းစုံဆိုင်တဆိုင်ကိုဓားမြတိုက်ပြီးငွေနဲ့ပစ္စည်းတွေယူသွားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္သာရီမြို့နယ်ဇဝဲကြီးရွာအုပ်စုထမ်းမင်ကုန်းကြီးရွာကဒေသနေသူတဦးရဲ့ကုန်းစုံဆိုင်ကိုအ အကြံဖတ်စစ်သား2ဦးကဓမြတိုက်ပြီးငွေနဲ့ပစ္စည်းတွေယူသွားတယ်လို့မြို့နယ်ပကဖဇုံ9တောပေါင်းကြီးအဖွဲ့ကဒီနေ့ဒီဇင်ဘာ15မှာအတည်ပြုထုတ်ပြန်ပါတယ်။ထမင်းကုန်းကြီးရွာကပြည်သူတဦးရဲ့နေအိမ်မှာဖွင့်ထားတဲ့ဈေးဆိုင်ကိုဒီနေ့ဒီဇင်ဘာ14ရက်မနက် 9:00 အချိန်မှာအကြံဖတ်စစ်သား2ဦးတက်ရိတ်ခါအတွက်အကျွေးလာဝဲခဲ့ပြီးည 7:00 အချိန်မှာနောက်ထပ်အကြံဖတ်စစ်သား2ဦးကဓမြလာတိုက်ခဲ့တာလို့ဆိုပါတယ်။အကြံဖတ်စစ်သား2ဦးဟာဆိုင်းရှင်လင်မယားကိုတနက်နဲ့ချိန်ထားပြီးဖုန်းနှလုံးငွေကျပ်3သိန်းနဲ့ဆိုင်းမရောင်းနေတဲ့အချိုရည်ဘူးတွေနဲ့မုံ့ငွေယူသွားတယ်လို့ဒေသနေပြည်သူတွေကအတည်ပြုထားလို့တော်ပေါင်းကြီးအဖွဲ့ကအတည်ပေးပါတယ်။အဲ့ဒီထမ်းမင်ကုန်းကျေးရွာအုပ်စုဇဝဲကျေးရွာဟာအကြံဖတ်စစ်တပ်ခမရ966တပ်ရင်းနဲ့6ဖာလုံးခန့်သာဝေးပြီးအကြံဖတ်စစ်သားတွေနေ့ညအချိန်မရွေးသွားလာနေတဲ့ကျေးရွာဖြစ်တယ်လို့သိရပါတယ်။အခုလိုဓမြတိုက်တာမျိုးတစ်ကြိမ်မှမရှိဘူးမကြားဘူးဘူးလို့ဒေသနေပြည်သူတွေကပြောဆိုနေကြပါတယ်။အကြံဖတ်စစ်တပ်ခမရ966တပ်ရင်းဟာ1933ခုနှစ်ခန့်မှာတပ်ရင်းတည်ဆောက်ပြီးတပ်ဆွဲထားရာအခုလိုကုံစုံဆိုင်ကိုဓမြတိုက်တဲ့ဖြစ်စဉ်ဟာပထမဆုံးအကြိမ်ဖြစ်တယ်လို့မြို့နယ်ပကဖဇုံ9တောပေါင်းကြီးအဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိမှာခမရ956တပ်ကစစ်ကောင်စီတပ်ဖွဲ့ဝင်100ခန့်ဟာထမင်းကုန်းရွာအနီးဝင်းကျင်နဲ့ဗန်လမော့ရွာရန်ဖိုရွာစတဲ့ကျေးရွာတွေအနီးမှာကင်းပုံးများဝင့်နေတာတပတ်ခန့်ရှိနေပြီလို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ဝေဖန်မှုတွေနဲ့ရင်ဆိုင်ရတာကြောင့်တေတံတိချမှတ်မယ်ဆိုတဲ့ထုတ်ပြန်ချက်ကိုကြောတိုက်နယ်ပအဖပြန်လည်ပြင်ဆင်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်တေတံတိချမှတ်မယ်ဆိုတဲ့တားမြစ်ချက်23ချက်ပါထုတ်ပြန်ချက်ကိုပြန်လည်ပြင်ဆင်ပြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကြောတိုက်နယ်ကမနေ့ဒီဇင်ဘာ14ရက်မှာထုတ်ပြန်လာပါတယ်။ပြင်ဆင်လိုက်တဲ့ထုတ်ပြန်ချက်မှာတေတံထိချမှတ်မဲ့အစားတားမြစ်ချက်များကိုခွင့်ပြုချက်မဲ့ကျူးလွန်ကြောင်းထင်ရှားရင်ပြင်းထန်စွာအရေးယူဆောင်ရွက်သွားမယ်လို့ပြင်ဆင်ထားပါတယ်။အရင်ကတင့်မခုတ်ရ၊ဝါမခုတ်ရ၊မြင့်မချိုးရ၊ထင်းများတည်ယူခြင်းမပြုရစတဲ့အချက်တွေကိုတော့ယခုအခါစီးပွားဖြစ်ဆိုတဲ့အတုံးနှုံနဲ့ထပ်မံထည့်သွင်းခဲ့ပြီးပါသုံးလုံးအဖွဲ့တွေကိုကိုနှုတ်ဖြင့်စော်ကားခြင်းမပြုရဆိုတဲ့နေရာမှာကိုတိလက်ရောက်လို့ပြင်ဆင်ထားတာတွေ့ရပါတယ်။ကြောတိုက်နယ်ဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီကအရင်ထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်မှာပါတဲ့တေတံအထိချမှတ်မယ်ဆိုတဲ့တစ်ဝါမခုတ်ရပါသုံးလုံးအဖွဲ့တွေကိုကိုနှုတ်အမူအရာဖြင့်မစော်ကားရအပါအဝင်အချက်23ချက်ပါတဲ့တားမြစ်ချက်တွေကိုပြည်သူလူထုကထောက်ပြဝေဖန်ခဲ့တာကြောင့်အခုလိုပြင်ဆင်ထုတ်ပြန်လာတာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ပို့ပို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာပါရှင်။အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ15ရက်နေ့ညပိုင်းမှာတင်ပြပေးမယ်Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာစစ်တင်နှန်းတွင်တင်နှန်းသောတင်နှန်းသူ18ဦးသေဆုံးခဲ့မှုအတွက်တာဝန်ရှိသူတွေကို KNDF ဘိုးစစ်တရားရုံးကပြစ်ဒဏ်ချမှတ်ခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ KNDF အမျိုးသားကာကွယ်ရေးတပ် KNDF ကဖွင့်လှစ်တဲ့စစ်တင်နှန်း Frontline Combat Medical တင်နှန်းသောတင်နှန်းသူ18ဦးသေဆုံးခဲ့မှုအတွက်တာဝန်ရှိသူတွေကို KNDF ဘိုးစစ်တရားခုံရုံးကပြစ်ဒဏ်ချမှတ်လိုက်ပြီးလို့ဒီကနေ့ဒီဇင်ဘာလ15ရက်မှာထုတ်ပြန်ပါတယ်။တင်နှန်းကာလအတွင်းညဘက်၄ :00 ရင်တခုပြုလုပ်ချိန်မှာတင်နှန်းသား18ဦးရေထဲမျောပါရင်သေဆုံးခဲ့ရတာနဲ့ပတ်သက်လို့အခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ KNDF အမျိုးသားကာကွယ်ရေးတပ် KNDF ကဦးစီးဖွင့်လှစ်တဲ့ Frontline Combat Medic တင်နှန်းကိုယခုနှစ်အတွင်းမှာဖွင့်လှစ်ခဲ့ရမှာတပ်ရင်းတပ်ဖွဲ့အသီးသီးကစစ်တပ်သားရဲဘော်ရဲမေ102ဦးတက်ရောက်ခဲ့တယ်လို့ဆိုပါတယ်။သေဆုံးသွားတဲ့ရဲဘော်ရဲမေများအတွက်အလွန်စိတ်ထိခိုက်ရသလိုတော်လှန်ရေးအတွက်ဆုံးရှုံးမှုကြီးတစ်ရပ်ဖြစ်တာကြောင့်အမှန်တရားနဲ့တရားမျှတမှုအတွက် KNDF ဘိုးကော်မတီရဲ့လက်ညွန်ချက်အရမဟုတ်စစ်တရားခုံရုံးအဖွဲ့ဖွဲ့ကအမှုကြားနာစစ်ဆေးခဲ့တယ်လို့သိရပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဤအစီရင်ခံစာတင်ပြချက်တရက်ခွင်အတွင်းဆွဆွဲခံရသူများနဲ့တပ်သေးခံထွက်ဆိုချက်တွေအရဒီဖြစ်စဉ်အတွက်တာဝန်ရှိသူတောင်းအုပ်တဦးကာယလေ့ကျင့်ရေး physical training PT ဆရာတဦးနဲ့တင်နန်းအကူတဦးတို့မှတာဝန်ရှိကြောင်းထင်ရှားခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်ကင်းဒီအမျိုးသားများကာကွယ်ရေးတပ်ရဲ့စစ်အပ်ဥပဒေပြစ်မှုဆိုင်ရာပုံမှန်18နဲ့29တို့အရတောင်းအုပ်နဲ့ကာယလေ့ကျင့်ရေး physical training PT ဆရာတို့ကိုအလုပ်တန်းနဲ့ထောင်းတန်းတစ်နှစ်နဲ့3လစီချမှတ်လိုက်ပြီးတင်နန်းကူကိုတော့ပြင်းမှုဆိုင်ရာစစ်အပ်ဥပဒေပုံမှန်29အရအလုပ်တန်းနဲ့ထောင်းတန်း3လချခံစေဖို့ဗဟုအဆင့်စစ်တရားခုံရုံးအဖွဲ့ကပြည်ထောင်အသီးသီးချမှတ်လိုက်တယ်လို့ထုတ်ပြန်ထားပါတယ်။ KNDF အနေနဲ့အခက်အခဲများစွာရှိနေပေမဲ့တော်လှန်ရေးဟိမန်းချက်အောင်မြင်တဲ့အထိဆက်လက်ကြိုးပမ်းသွားမှာဖြစ်ပြီးတော်လှန်ရေးကာလမှာအမှားအနေဆုံးဖြစ်အောင်တာဝန်ထမ်းဆောင်သွားမယ်လို့ ပြည်သူလူထုကိုကတိပြုထားသလိုအရေးတော်ပုံအောင်မြင်တဲ့အချိန်မှာကြာဆုံးရဲဘော်များအလုံးကိုထိုက်တန်စွာဂုဏ်ပြုမယ်လို့ထပ်ပြီးကတိပြုထားပါတယ်ရှင်အခုဆက်လက်ပြီးတော့တိုက်ပွဲတွေကြောင့်တိမ်းရှောင်လာတဲ့စစ်ဘေးရှောင်တွေကို KIO တာဝန်ရှိသူတွေတွားရောက်တိုက်ဆုံခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်တိုက်ပွဲတွေကြောင့်ဗမော်နဲ့မိုးမောင်းမျိုးဘက်ကနေတိမ်းရှောင်လာတဲ့စစ်ဘေးရှောင်ပြည်သူတွေကို KIO အရှေ့ပိုင်းတိုင်းစစ်ဌာနချုပ်ကော်မတီကတာဝန်ရှိသူတွေမနေ့ဒီဇင်ဘာလ14ရက်နေ့ကလာရောက်တိုက်ဆုံခဲ့တယ်လို့ဒေသတရင်ရင်းမြစ်တွေကပြောပါတယ်စစ်ရှောင်ပြည်သူတွေလိုအပ်နေတဲ့အဝတ်ထည်ဆောင်တွေပေးအပ်ခဲ့ပြီးနေစရာတွေအတွက်အမြင့်နေရာခွဲဝေပေးတာတွေလှုပ်ဆောင်ခဲ့တယ်လို့ KIO တရင်ပြန်ကြားရေးဌာနကမနေ့ဒီဇင်ဘာလ14ရက်မှာဖော်ပြထားပါတယ်ပြည်သူတွေနဲ့တွေ့ဆုံရမှာ KIO အရှေ့ပိုင်းတိုင်းစစ်ဌာနချုပ်ကော်မတီရဲ့စစ်ဆောင်ကူညီရေးကော်မတီအဖွဲ့ဝင်တွေမိုင်းကြောရန်မြို့နယ်အုပ်ချုပ်ရေးမှုဘဏ္ဍာရေးမှုနဲ့ကျန်းမာရေးဝန်ထမ်းတွေပါဝင်ပြီးစစ်ဆောင်ပြည်သူတွေရဲ့ကျန်းမာရေးအခြေအနေကိုမေးမြန်းပြီးစီကူတမှုတွေပါလှုပ်ဆောင်ပေးခဲ့တယ်လို့သိရပါဗျ။မိုင်းကုန်းနဲ့ဘုံအောင်နန်းစစ်ဆောင်စခန်းမှာစစ်ဆောင်ပြည်သူ80ခန့်ရှိတယ်လို့လည်း KIO သတင်းပြန်ကြားရေးဌာနကအသိပေးထားပါဗျ။ဒါပြင်ရှဲ့အင်းရန်စစ်ဆောင်စခန်းကပြည်သူတွေကို KIO ပါတီအကြောင်းအမြင်ပွင့်တင်နန်းပေးနေပြီးစစ်ဆောင်ခန်းကအသက်18နှစ်အထက်လူငယ်200ဝန်းကျင်တက်ရောက်ခဲ့တယ်လို့သိရပါဗျ။အခုလိုတင်နန်းဖွင့်ရတာဟာ KIO ပါတီအကြောင်းပိုသိလာစေဖို့နဲ့လူငယ်တွေအနေနဲ့နိုင်ငံရေးအမျိုးသားရေးဘက်မှနိုးကြားလာစေဖို့ဖြစ်တယ်လို့တင်နန်းတာဝန်ရှိသူတွေကပြောပါရရှင်။အခုနောက်ဆုံးအနေနဲ့အေယာဝတီတိုင်းရောက်ရခိုင်စစ်ဘေးရှောင်များကိုစစ်ကောင်စီကဖိနှိပ်နေပြီးငွေတောင်ရံမြို့နယ်ဧရိယာတွင်းမှာနေထိုင်ခွင့်မပြုတော့ဟုဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ ARD တိုင်းတွင်းကမြို့နယ်ဘက်စစ်ဘေးရှောင်လာတဲ့သူတွေကိုစစ်ကောင်စီကဖိနှိပ်နေပြီးငွေတောင်ရံမြို့နယ်ဧရိယာတွင်းမှာနေထိုင်ခွင့်မပြုတော့ဘူးဟုစစ်ဘေးရှောင်နေသူတွေကပြောပါရယ်။ရခိုင်ဘက်ကစစ်ဘေးရှောင်လာသူတွေရှိနေတဲ့ပတ်သိမ်နဲ့ဂွားမြို့နယ်ဆက်ဆက်နေတဲ့ငတိုင်းချောင်းရေးကြီးတောင်ကုန်းမြို့နယ်နဲ့ဆက်ဆက်နေတဲ့အိုရှိပင်တန်ကင်းမြို့နယ်တို့မှာဒီဇင်ဘာလ14ရက်ကစပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲတပ်ဖွဲ့နဲ့ပြူစောတိတွေကအေစင်းစစ်နေတယ်လို့ဆိုပါတယ်။အခုလိုအေစင်းစစ်ဆေးရမှာရခိုင်တိုင်းရင်းသားတွေကိုပြစ်မှတ်ထားစစ်ဆေးနေပြီးချောင်းသာနဲ့ရွှေတောင်ရံမြို့နယ်တို့မှာရခိုင်စစ်ဘေးရှောင်တွေကိုငါးဖန်ခွင့်ပိတ်ပင်ထားတယ်လို့သိရပါတယ်။ဒါအပြင်အေရီတိုင်းကပင်လယ်ကမ်းခြေမြို့နယ်ခွဲတစ်ခုဖြစ်တဲ့ငွေတောင်ရံဧရိယာနယ်နိမိတ်အတွင်းစစ်ဘေးရှောင်နေကြတဲ့ဂွားမြို့နယ်က17မြင်းဆောင်မှတ်ပုံနဲ့ကင်ဆောင်ထားတဲ့စစ်ဘေးရှောင်တွေကိုနေထိုင်ခွင့်မပြုတော့ဘူးလို့သတင်းရရှိထားတဲ့အကြောင်းနရစ်ရာသတင်းဌာနကဒီကနေ့ဒီဇင်ဘာလ15ရက်မှာဖော်ပြပါတယ်စစ်ကောင်စီဘက်ကအခုလိုပြောဆိုလာတာကြောင့်ရခိုင်ကလာတဲ့စစ်ဘေးရှောင်တွေဟာမြောက်တိုက်ကိုင်းလို့တလို့ဖြစ်နေကြပြီလို့စစ်ဘေးရှောင်တို့ကပြောပါတယ်ငွေတောင်ရံမြို့နယ်ခွဲမှာရောက်ရှိနေတဲ့စစ်တေမြင့်ဆောင်ရခိုင်မှတ်ပုံနဲ့ကင်ဆောင်ထားတဲ့စစ်ဘေးရှောင်တွေအရေးနဲ့ပတ်သက်လို့ဒီကနေ့ဒီဇင်ဘာလ15ရက်မနက်9:00ကချောင်းသာမှာအစည်းအဝေးပြုလုပ်ခဲ့ရာစစ်ဘေးရှောင်တွေကသွားစရာနေရာမရှိဘူးလို့တင်ပြကြပေမယ့်ဖျာပုံမြို့နယ်ဘက်ရွှေ့ပေးမယ်လို့စစ်ကောင်စီဘက်ကပြောတယ်လို့သိရပါတယ်။အခုလိုရှေ့ပြောင်းရမှာမိမိတို့အစီအစဉ်နဲ့သာရှေ့ပြောင်းရမှာဖြစ်တဲ့အတွက်စစ်ဘေးရှောင်အများစုအခက်ခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ ARD တိုင်းထိတိုက်ပွဲတွေကျယ်ပြန့်လာမယ်ဆိုတဲ့သတင်းပြန့်နှံ့နေတဲ့အတွက်ငတိုင်းချောင်းရေကြီးအတုပ်ကျုံပြောအိမ်မဲတောင်ကုန်းအင်ကပူတို့မှာစစ်ဘေးရှောင်နေကြတဲ့ရခိုင်မှတ်ပုံနဲ့စစ်တေမြင်းဆောင်ကင်ထားသူတွေလည်းစိုးရိမ်နေကြရတယ်လို့ဆိုပါတယ်။အယက်သားစစ်ဘေးရှောင်နေပေါ်အခုလိုပြစ်မှတ်ထားဖိနှိပ်နေတာတွေအတွက်စစ်ကောင်စီနဲ့လက်အောက်ခံဌာနဆိုင်ရာဝန်ထမ်းတွေတာဝန်ခံရမယ်လို့တော်လိုင်းအင်အားစုတွေကသတိပေးထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခမ်းမှပေးပို့ထားတာဖြစ်ပါရဲ့ရှင
် Radio NUG မှဆက်လက်အသံလွှင့်နေပါရှင်ဒီနေ့ညရဲ့သတင်းစာကဏ္ဍမှာတော့ကဘာတိုင်ဆုံးမောင်စင်မုံရေးဖွဲ့ထားပြီးလွတ်လပ်နေဦးတင်ဆက်ထားတဲ့ဂျပန်ကူးကွယ်ရဲ့ဥကောင်လို့အမည်ရတဲ့သတင်းစာကိုနားဆင်ကြရမှာပဲဖြစ်ပါရဲ့ရှင်
ဂျပန်ကုကွယ်ရဲ့ဥကောင်ဂျပန်ကုကလတ်စားပြီးကြွယ်ဝလာတဲ့ဟာတွေသိမ့်မယ်စီးမယ်အထူကြီးတွေလီးမယ်လှုပ်လာပြန်တော့ရွှေကြီးတို့အုပ်စုပြပြီးပြာရာမဝလက်ပရိုစီအပြာဟိုကောင်ကဘာမှချမ်းမင်မဟုတ်သူတို့ရခဲ့တုန်းကလစာနဲ့ချတွက်လိုက်ရင်ခွေးအိမ်လောက်တောင်ဆောက်မရဘူးမဟုတ်လားဥပဒေနဲ့ညီဖျားတကာပြီးပြီးအဒိနာဒါနအမှန်သမျှတိုက်ဖြစ်မယ်ဆိုပြီးအကုန်သိမ့်ဖို့ကြံနေပြီပေါ့လေသူကတန်းရွှေကြီးခစ်တုံးကထောက်လန်းရေးတွေရှင်းပြီးအမှတ်ယူခဲ့တယ်လို့ခွေးမီတို့ကြီးတွေရှင်းပြီးအမှတ်ယူတော့မယ်သူတို့စီကဟာတွေသိမ့်ပြီးလက်နဲ့ဘာညာတာရကာဝဲစစ်စရိတ်သုံးတော့မယ်ဒီကောင်ကြီးတွေကသူ့ကိုဘာမှစောက်သုံးမကြဘူးပြောထားလို့အပီကြိတ်ချင်နေတာရဲနဲ့တစ်ချက်ခုတ်သုံးချက်ပြဝုန်းတော့မယ်လေမဝုန်းလို့မရ အခုကို UN ကဥပဒေမြင့်တဲ့တော်စုကိုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်အသိမှတ်ပြုစေဆိုတော့တရုတ်ကနေပြန်တိုးနဲ့ပေးမဲ့ရွေးကောက်ပွဲအတူနဲ့သမ္မတယူဖို့ကြံထားသမျှတဲတဲ့သိပ်ပေါက်ဖြစ်ရတော့မှာမဟုတ်လားဒါတွေကဘိုလ်ချုပ်ကြီးအင်ဘန်လာကိုတရုတ်ဗဟိုဆိုးရကပီကင်းတီပင့်ဆောင်သွားတဲ့သူခမရဘိုလ်ချုပ်မှူးကြီးခွေးနာလောက်ထို့တောက်ယူမျိုးရဲ့လို့မှမပြောရယူနန်လောက်သွားရတာနဲ့တင်ဘဝင်လေရိုက်ခလုတ်တွေများတောင်တိုက်ခဲ့သမျှအမြပေါ်လေအမေနောက်လင်ထင်းအဖေခေါ်ထားမိသမျှပလုံမဲ့ကိန်းတီအန်အယ်လီကလည်းတောင်ခန့်မှာအပြောင်ကျန်းလို့မောင်တော်မှလည်းဘူမှုကျုပ်လေးတကောင်အေးအေးဆောင်ကျင်းသွားတဲ့ဒါတော့ဂျီနိုဆိုက်လုတ်ပါတယ်ပြောပြောနေတဲ့အဖွဲကလေးကပဲဂျီနိုဆိုက်လုတ်သူကြီးတွေကိုကဲတင်ဆောက်ရှောက်ပြီးသွေးတောက်ဖွဲ့အတူတိုက်ပေးနေလို့တော်တော်တာမဟုတ်ရင်ငါးစာဖြစ်တာကြာရော့မယ်ချင်းတောင်ကလည်းပြင်းကောင်တွေကြီးစရင်တောင်ကောက်နိုင်သေးရလားမသိရခိုင်ဘက်ဆိုလဲအကူတောင်းလေးဘုံကျဲလေးအပကဲပါဆိုလေးတွေ့ကာနှုတ်ပိတ်လေးလုံနေရတယ်ဆောက်ရှက်အကျဲကြီးခွဲတဲ့ကောင်တွေလေးပြန်ကုပေးရမယ်စရိတ်နဲ့မကာမိအောင်ပြန်သုံးမရမယ်ဒုက္ခိတတွေဆိုတော့ဟတ်စကီးနဲ့ပြန်ကဲထုတ်ဖို့ကလည်းမတန်းလက်ပြန်ပစ္စည်းတွေပါအေးအေးသုံးမရအောင်ဘုံချဖြောင်ရတာပါဒါတက်ထုံးစံပဲဟာအခုဘယ်မဟုတ်ဆိုးမှမှအမျှမဝေရရက်လည်းမလောက်ရလလည်းမလောက်ရအတုပမရှိစေရအမိတ်ထုတ်ထားလိုက်တယ်ငိုရင်ကိုတက်တွင်းပုံကံမှုတတ်မှတ်ထားပြီးသားငါဟဲ့ငပုအဲ့တော့မတတ်နိုင်ဘူးဒုက္ခိတများလေတွေ့သည်များအကုန်ဆွဲတတ်ထဲတွင်းလေတုတ်ပန်းများလေအိမ်ထဲတီစစ်ပေါ်တာဝင်ဆွဲလေဒင်းတို့မြည်တွင်အောင်လေနိုင်ငံသားမှန်ရင်စစ်သားစရင်ဝင်စေရမယ်ပေါ့ငါမိသားစုတက်အရေးကြီးတာဘာမှမရှိငါမြည်တွေထက်အရေးကြီးတာဘာမှမရှိအင်းဟန်ကုတ်ဖို့လို့ကြမ်းလို့သာကြမ်းနေရတာလစ်ဖို့ခြေလမ်းပြင်နေတဲ့ကောင်တွေကြီးရတဲ့လောက်ဖြောင်းချောင်းတာနဲ့ပြေးငါလူကို့အရေးကြီးပဲဒါကြောင့်မို့လဲလက်စားမှုနဲ့အရေးယူမယ်ဖျဲထားရတာစီးစိန်တော့ဘဲကောင်မှအထိမခံရဲဘူးမဟုတ်လားပြေးပေါ့မရှိအောင်လဲလေစိတ်မှာချိတ်ပိတ်ထားပြီးသားပတ်စပို့တက်တန်းတိုးပေးမထားအသစ်လုတ်ပေးမထားအကုန်စိတ်ထားတာတတဆုံလုံးအုံမကြွမချင်းအာဆတ်ချင်းနှင်းစရာမလို့ပူတင်ကိုခိုစည်းထားယုံရေးသူကဘာတိုင်ဆုံးမောင်းစစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပ
ါရေဒီယိုအန်ယူဂျီသောတာရှင်များရှင်ဒီနေ့ညရဲ့ဒေါ်လာရေးဒိဂီတာအစီအစဉ်မှာတော့ KDMan ရေးသားထားပြီး Carbolic တည်ဆိုထားတဲ့ဒီနေ့လို့အမည်ရတဲ့သေတခြင်းကိုနားဆင်ကြရမှာပဲဖြစ်ပါတယ်
Baby, ooh.
တို့ရရှင်များရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုကိုတင်ဆက်ပေးချင်ပါတယ်။ဝါဘာသာနဲ့တပတ်အတွင်းသတင်းတွေကိုရခိုင်လာကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ Pokemon Mom Sims Carlos Myang Pomata Yeme Gain Boy Boy Can Kill Asmatic Cry Ground Lifestyle The Wang Tua Khang Gra Chak Phang and UG.တုကောမော်ယာခိလိုက်စတန်တကြီးကနေပူပွန်ဒီပလိုက်ဇရန်ခိုင်ကတာ RM ခန်ခီမခွကွေကရာဟောက်ဝမ်ကန်ကြောကရာပကျွေးကီအဆူရှယာကရပေါကယမ်အင်ဟွေကွေကရာဟောက်ဝမ်တင်လောင်တီဟိုင်ပွန်မအမေရိကန်ကော်လွေလက်ရာဆန်ပိုင်တတိတလိုက်ပမော့ချုပ်ချော့ပလက်ရာပရင်ယန်စင်မာမန်ဖုန်တင်ချော့တာတင်ထနိုင်အကရာခိကာရာကတိစငိုင်ပွန်ဒီတော့ကရာတတောင်းစွန်အေမခွချောက်ကျွေးချုပ်ချော့ကွန်ပီဟာပီဟွန်ကီအဆူရှယာကူဘစမေတိလျက်ချောအန်အကောဇာတိကရာခိကာရန်ဒိုင်စငိုင်ပူဒီယကန်ချောကရတ်စငိုင်အန်မေတင်ကောယမကွန်နန်ပူပွန်တိပလိုက်ကာဇာန်ကဒခိုင်အာရမ်ခန်ကီစွန်ဆောင်ပွန်ကွေကရလျက်ကီဒီပူဒီယကန်ချောကရတူဒီစငိုင်စွန်ကီလွေစငိုင်ပူချတော့ရန်ရောက်အန်အပူချရက်အာကမောရန်ရောစွန်အေတတိတလိုက်အပမောကရကျွေးကီခန်ကီဟိုက်ကွေပရာပေါကကဒခိကောက်တီတပေါကကဒခိကရာဒိုင်စငိုင်တပေါကပွန်ဒီယုကန်ကျောကရကျွေးတီစွန်ကွန်ပေဟပွန်အပွန်ဒီပွေကရာချောင်းဟိစတန်ရာဇစ်ကြီးခနဲကျွပ်ကျော်လန်အီယုကန်ကျောကရဖိတီမိုင်လန်မန်ဘူစုခ်ဆာကဒပေါကယမ်အင်းလန်မန်ဘူစုခ်ဆာကွေကရနေစွန်တတိတလိုက်จะปริญญาสตางฟงติงชอบตัดชนะเอาอากาศคีกาวรากับติสงายกระดาคายโซเชียลมีเดียตมูดเจกระดาอินสงายจุบจอตับเลนอีอีไปอยู่กินไนพิดไม้เลนมันปุสุกสักกันกีมอกระพลัดพายโซนจุบจอเลนมันปุสุกสักฟงติงชอบอายพันมอกระปอกยำกันจอกระอยู่กินไนพิดตับกวางกีกุยกระดามองจอไม้พันมอရန်ရာပူလာခန်ကီကွေအလျာစီပိုင်မောတပ်ကွမ်တင်းတမူတတိတလိုက်ကဒဟက်တဲရခိုင်ဝိမောင်ကြတပ်ကွမ်အန်မောပတက်တမူအွန်အန်ရာရင်တငါနုံကဒခီကရာစတိုင်စငိုင်ပလက်ငော့စတိမနာရီတငွေဂျုတ်ခန်ကီပမောဂျုတ်ကြတပ်လန်အရခါခန်ကီပွန်ဒီယိုကန်ကြနိုင်ဖစ်တုံဟွိုက်တတိတလိုက်ကရုံကရပယူကီကန်ကြနိုင်ဖစ်မိုက်တပ်လန်ပူစုခ်စခန်ကီကန်နဲရန်ရာပူလာခန်ခီဂျော်ဂွေပွန်စီပိုင်တတိတလိုက်အွန်ပမော့ကရင်နိုင်အန်အကောကရင်ခရိုင်ပရှန်မိုင်နိုင်ကန်ကီပွန်ဒီကူကန်ဂျော်ဂရာပရီတတိပွန်ဒီကူကရာချောင်းဟေးစတန်လွေချစ်တကြီး ကတဟတ်တဲ့ခန်းခန်းကိပုန်ဒီယုကန်ချောကရာဆာတိချံစွန်ပူပန်းမောမယုကန်ချောကရာတိယက်ဂျီတီအမ္မောကန်ချောကရာပယုကိကန်နဲဟိုင်ပုန်ဒီယုကန်ချောကရာဆာတိချံစွန်ပူပန်းကွေချံတတိတလိုက်ကတခိကာရာပမောချွတ်ချပလကရာဖရက်ဒက်ကရညမ်ဥညမ်ကွေပမောจะชอบการเดาใจเขมังเลยปุ่นติดต่อการไลฟ์สีส่วนอีพันหมอกระดับโปรแกรมอินกันเน่กรองๆลูสกายเอียงปุ่นที่สกาตุ่มเน่ปุ่นที่อยู่กันจออินไหมกันดีติดตันไลพันหมอกระดับหักแต่คางคันกีปุ่นที่อยู่กันจอกระติยักจีดีปุ่นเสมติสาจังไหมปุ่นปังกุยจังคันกีไหวปุ่นที่สากาปุ่นปังกุยจังไหกุยรัสเซียก็ตะตีตะไลบนกุยกระตองสุสังปุ่นมอกระปะคอปจอสนปีปะอังกุยจังมาสุสังปุ่นมอกระปะตอปะอัมสนเอกระปอกเอ็มเอ็นกระปะจุจาเอหอยมอกระปะเยสนกีตะตีตะไลบนกุยกระจองเฮ้ยเลยไคอันกระลูติมาอังอาก็ปะมอจุจอ MFM ปลักรัสตักกระไคเมนตลีอังอาไม้ปะมอจุจอปุบอดกระดำมังปลักปลายไปอยู่กันจอคันกีอังอาปะตอกระตึมกระจอยไม้เมออังอาไม้กุมลุอังอาก็นอกิโกปุ่นที่หยอกยออาลุติมันโซนกากีตติตะไลพันหมอปุบอังกุยจังคันกีพันไปสังหุสาจังไม้กีอังอาก็ชิดิสตุยไม้กีกุบอกกุยามไม้ปะมอจุจอปกุยปุ่นกลอมอังอาก็ปุ่นที่สอกาปีจังปัสมัยติสาปันหวยไม้สงังเอกันแนกุยอุยติกับพันเซนพันหมอปุยปังกุยจังพันสมัยติสาแกแนชิติฮุสากะตะหักแต่ค้างตะตีตะลายปลีกะลายสตางอยู่นั่นเฮสตางปุนจิตจีคันกีพันหมอจุบจอกะบากุลาตมะกะกันจอลุมคันกีอังอากอปลีกะลายอันซีจีกะดะมังเมียนมาพันหมอจากะดะมังเมียนมาคันกีพันหมอจุบจอจุบุยรูจินจาคันหมอคือกุยกราบละกิติปุนติยุกันจอกระตัตติกะดะลุมแคมเปียปุบจุงปลักซอนซวยกะดะมังแคมเปียคันกีกุยกาวมังตะติตะลายปุนกุยกาจองกะดะคีกาวรากาวติสงายกุนรูดิโมแครติกจะกวางเมืองDRC คันคีปุ่นที่อยู่กันจอกระติยักจีไมกี้กระปอกแยมเอ็นพันมอปลักราลุมอันซีจีอังอากอสงสังปุ่นกวยกระปรีกีสตางหอมหอมตุ่มแนกอมอกระปคอปจออมปมอกระมือมยามาคันคีปุ่นที่อยู่กันจอกระปลาติควันพิหาไปหอนปมอแลนด์มันปุ่ยสุขสะสงสังปุ่นมุดกินนอกี้ปุ่นที่อยู่กันจอกระคักนอกระดะลุมแกมพิยาตะติตะไหลอมปมอจุบจอปุ่นที่อยู่กันจอคักติกระดกลุมอันปมอปลักระเมืองแคมเปียปมอกันดิตาไดมาเปลี่ยนติจามานีเนเธอร์แลนด์จิตเตสโลเวเนียปมอไดกุนรูดิโมแครติกจะชอบกายไอร์แลนด์แคนคีเมืองอันให้กุยกระครอมกิดิคักนอกระดกลุมให้กุยกาติเมืองตะติตะไลหรือกายอันราเริงตังอารานมกระดกขีอัลยาเมื่อคือจ้าปลักนอกิจูบุยรูเห็นจาตะตีตะลายปมอจุบจอแลนมันบุสุกสักก็สงสังปนต่อนอกระพิษกับอย่างนอกี้สงสังมอกระประราประซื้อสวนจูบุยอันคันคีปนที่อยู่กันจอกระคักนอตะลุมตะตีตะลายปนกุยกระตองสตางอินมอสตางประสบจุบจอปุยอยู่กันคันกันเด้อจากพังแอนยูจีข้าวันเย็ดไปกรองและสตางประกราเก็บกุยกระฟาร์มฟารีไม้แกมอกระบอลัดประกรังสวนไปตะตีตะลายแกสตางตีมอสวนกุยกระจอบุย
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်